Voice of America in Burmese.
ပါရှင်။ VOA American တာရန2019ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 19 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများတစဉ်အောင်ပါဒီကနေ့တင်းင်းနွေနေညနေပိုင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်အာဏာသိမ်းပြီးနောက်9နှစ်နီးပါးအကြာဒီကနေ့မလ24ရက်မှာအထွေထွေရွေးကောက်ပွဲကျင်းပပေးခဲ့ပါတယ်။နော်ဝေနိုင်ငံအနောက်ဘက်ကမ်းလွန်ပင်လယ်ပြင်မှာလှိုင်းကျန်ပြီးဒုက္ခတွေ့နေတဲ့ပင်လယ်ကူး cruise သင်္ဘောပေါ်ကလူ1300လောက်ကိုကယ်တင်နိုင်ရေးအတွက်ကယ်ဆယ်ရေးလုပ်သားတွေအပူတပြင်းဆောင်ရွက်နေပါတယ်။ဒီလိုနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကြားကြရပါမယ်မှတ်ခွန်ညို့ရေး
။ကောင်းပါပြီရှင်။အဲ့လိုနိုင်ငံတကာသတင်းတွေပြီးမှတော့ရခိုင်ပြည်နယ်ထဲမှာဆေးရည်တင်းမာနေတာကြောင့်ရခိုင်ပါဝင်ဒေသခံတိုင်ရင်သားတွေဘေးလွတ်ရာတင်းရှောင်နေကြရတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုသိရမှာပါ
။ဟာဒီတပည့်ဆေးရည်တော့အပြင်မှာတော့ရခိုင်ဒုက္ခသည်တွေအများဆုံးဖြစ်လာပါတယ်။တပည့်ဆေးရည်အပြင်မှာဒီမြောက်ပြည်ဘာဝင်ဒီကြည်ရော်တချို့မှာဒီဖဲစီတခိုက်ခင်ရတဲ့အခက်ခဲနေတဲ့ရေသားတွေကို
ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကကိုစောစောထွန်းရက်ပြောပြချက်နဲ့အတူထုတ်လွှင့်ပေးမှာပါ။ထိုင်းနိုင်ငံရွေးကောက်ပွဲမှာတော့မြန်မာနွယ်ဘွားတွေဖြစ်ကြတဲ့ကရင်၊ကယင်ဒီနဲ့ရှမ်းတိုင်းရင်းသားတွေလည်းဝင်ရောက်ရွေးခန့်ကြသလိုစိတ်ဝင်တစားမဲပေးလာကြတာကိုလည်းတွေ့ရတဲ့အကြောင်းသိကြရမှာပါ။အဲဒီနောက်နိုင်ငံတကာသတင်းလွှာတွေမှာတော့အမေရိကန်တက္ကသိုလ်ကောလိပ်တွေမှာလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့သမ္မတကလက်မှတ်ထိုးပေးလိုက်တာဟာနိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်လိုက်တာလားဆိုတာနဲ့အတူ hip hop အကသင်တန်းကြောင့်တခုအကြောင်းကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစင်အောင်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်။ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်အာဏာသိမ်းပြီးတဲ့နောက်9နှစ်နီးပါးကြာဒီကနေ့မတ်လ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပြီးခဲ့ပါတယ်။ဒီရွေးကောက်ပွဲက2014ခုနှစ်ကအာဏာသိမ်းပြီးတက်လာခဲ့တဲ့ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချန်နဲ့ဒီမိုကရေစီအင်အားစုတို့အကြားရှင်ပြန်ရမယ့်ရွေးကောက်ပွဲဖြစ်ပါတယ်။နိုင်ငံတော်ဝန်မဲပေးခွင့်ရှိသူ50တန်းရှိပြီးလက်ရှိဝန်ကြီးချုပ်ပရာယုတ်ကတော့ရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်ဒီမိုကရေစီဖော်ဆောင်ပေးမယ်လို့ဆိုထားပါတယ်။ထိုင်းနိုင်ငံစစ်အစိုးရကတော့ရွေးကောက်ပွဲနည်းနဲ့ဖြုတ်ချနိုင်မယ့်အလားအလာအလံဝေးပါသေးတယ်လို့လည်းအကဲခတ်တွေကဆိုပါတယ်။လွတ်တော်အတွင်းမှာကိုယ်စားလှယ်နေရာ250ကိုစစ်တပ်ကယူထားပြီးနိုင်ငံရေးပါတီတွေကနေရာ50နေရာ500အတွက်အရှင်ပြိုင်ကြရမှာဖြစ်ပါတယ်။ဖွဲ့စည်းပုံဥပဒေအသေးရာအသစ်ခတ်အမဲဝန်ကြီးချုပ်ကိုစစ်တပ်နဲ့တွဲဝဲဖွဲ့စည်းထားတဲ့လွတ်တော်ကရွေးကောက်တင်မြှောက်မှာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံရဲ့ရွေးကောက်ပွဲမှာဆွေစည်းအုပ်မှုတွေကတော့တဖြည်းဖြည်းနဲ့အချိန်မြင့်လာနေပြီးတော့အကျိန်းတွေလည်းဖြစ်လာနေပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကိုဧပြီလ19ရက်နေ့မှာကျင်းပသွားဖို့ရှိပါတယ်ဒီရွေးကောက်ပွဲမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုထောက်ခံတဲ့မြန်မာပါတီတွေဘက်ကမဲဆန္ဒနဲ့ထောက်ဝက်ကျော်ကိုနိုင်ရသွားဖို့ရှိနေတယ်လို့ဂျာကင်ကကြောက်ယူခဲ့တဲ့လူလူစစ်တမ်းတစ်ခုကဖော်ပြနေပါတယ်သမ္မတဝီဒိုဒိုကိုစိန်ခေါ်တဲ့အတိုက်ခံရင်းသားဗိုလ်ချုပ်ကြီးပရာဘိုဟိုဆူဗီယန်ဒိုကတော့လူလူထောက်ခံမှုစစ်တမ်းမှာ 29.5% ခန့်တုံးလောက်ရထားတယ်ဆိုပြီးတော့အဲ့ဒီစစ်တမ်းကပဲဆိုပါတယ်ဗိုလ်ချုပ်ကြီးပရာဘိုဆူဗီယန်ဒိုဟာအရင်အင်ဒိုနီးရှားအနာရှင်ဟောင်းစူဟာတို့ရဲ့သမတ်ဖြစ်ပြီးတော့သူက1998ခုနှစ်ကအင်ဒိုနီးရှားနိုင်ငံမှာဒီမိုကရေစီရဲ့တက်ကြွလို့ရှားသူတွေကိုဖမ်းဆီးနှိပ်ကွပ်ဆင်ကပါဝင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံနောက်ပိုင်းကိုတိုက်ခတ်နေတဲ့ဆိုက်ကလုန်းမုန်တိုင်းဗီရိုနီကာဟာဖီလ်ဘာရာကမ်းခြေကုန်းတွင်းကိုဝင်ရောက်တိုက်ခတ်နေပါတယ်။မုန်တိုင်းတိုက်ခတ်ရာလမ်းကြောင်းတစ်လျှောက်ပေါ်ဟက်လန်ကနေကာရာတာမြို့အကြားလေတိုက်နှုန်းကတနာယီကို220ကီလိုမီတာနှုန်းနဲ့တိုက်ခတ်ခဲ့တာပါ။မုန်တိုင်းဗဟိုချက်တိရှိရာဒီကမ်းခြေပိုင်းမှာဒီကနေ့တနင်္ဂနွေညတညလုံးဆက်လက်တိုက်ခတ်မယ်လို့ခန့်မှန်းထားကြပါတယ်။စနေနေ့လယ်ပိုင်းကစလို့မိုးတီးထန်စွာရွာခဲ့ပြီးမိုးရေချိန်9လက်မကျော်တိုင်းတာရရှိခဲ့ပါတယ်။ Cyclone Monsoon Veronica ဟာအလွန်အားကြီးသလောက်ရွေးရှားမှုနှုန်းကအလွန်ကိုနှေးကွေးတယ်လို့ဆိုပါတယ်။နောက်ထပ်24နာရီကနေ36နာရီအတွင်းမိုးကြီးလေထန်တာတွေဖြစ်နိုင်တယ်လို့လည်းဩစတြေးလျမိုးလေဝသဌာနကသတိပေးထားပါတယ်။မုန်တိုင်းကြောင့် Phil Barra ကမ်းခြေတစ်ဝိုက်လှိုင်းကြီးပြီးရေကြီးရေလျှံတာတွေဖြစ်နိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်
။မိုဇမ်ဘစ်နိုင်ငံဘေရာစိတ်ကမ်းမြို့ကို Ida Cyclone မုန်တိုင်းဝင်ရောက်တိုက်ခတ်သွားခဲ့ပြီးတော့ဆယ်ရက်ကြာမှာတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုအပြေးအဝါပြန်ပြီးတော့လုပ်ဆောင်နေကြပြီဖြစ်ပါတယ်။မုန်တိုင်းကြောင့်ပျက်စီးသွားတဲ့အပျက်စီးတွေကိုရှင်းလင်းဖယ်ရှားတာတွေစတင်လုပ်ဆောင်နေကြတာပါ။ ဒါပေမဲ့လည်းကုံလုံးကိုပုံမှန်တိုင်းပြန်လည်ပတ်နိုင်ဖို့အတွက်တော့အချိန်အတော်ကြာအောင်ပါဖြစ်တယ်လို့လည်းဆိုပါတယ်။ကွန်ပျူတာစနစ်တွေထိခိုက်ပျက်စီးသွားတာအပါအဝင်တခြားအကြောင်းအကြောင်းတွေကြောင့်နှစ်ရက်လောက်ပိတ်ထားတဲ့ဘေရာမြို့စိတ်ကန်းကိုပြန်ဖွင့်လိုက်ပြီးအခုခါမှာအလုံးငိုတိုင်းပြန်ပြီးတော့လှုပ်ဆောင်နေဖြစ်ပါတယ်။ဒါပေမဲ့လည်းကုညီကယ်ဆယ်ရေးအဖွဲ့ဒီအနေနဲ့တော့လမ်းတွေကိုအသုံးပြုဖို့အတွက်အခက်အခဲနဲ့ရင်ဆိုင်နေရတော့မှဖြစ်ပါတယ်။စိတ်ကန်းကတော့လုပ်ငန်းတွေအကုန်လုံးအပြည့်အဝပြန်လုပ်နေပြီးတော့မိုဇမ်ဘစ်နိုင်ငံတစ်ခုလုံးနဲ့ဇင်ဘာဘွေ၊ဇမ်ဘီယာနဲ့မာလာဝီနိုင်ငံအားလုံးဟာလည်းဒီဘေရာမြို့စိတ်ကန်းကိုအသုံးပြုနေတာကြောင့်လမ်းတွေပြန်ဖွင့်ဖို့ကိုစောင့်နေတယ်လို့စိတ်ကန်းအာဏာပိုင်တို့ကပြောပါတယ်။မုံတိုင်းကြောင့်တရားဝင်တည်ဆုံးသူအရေအတွက်ဟာ418ယောက်အထိရှိသွားပြီဖြစ်တယ်လို့လည်းမိုဇမ်ဘစ်နိုင်ငံရဲ့သဘောပတ်ဝန်းကျင်မီယာနဲ့ကြီးလက်ဖွံ့ဖြိုးရေးဝန်ကြီးဆော့ဆိုကိုရဲရာကပြောပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တင်ဒင်းကနေညနေပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်ဝေနိုင်ငံအနောက်ဖက်ကမ်းလွန်ပင်လယ်မှာလှိုင်းကျန်းပြီးတော့ဒုက္ခတွေ့နေတဲ့ပင်လယ်ကူးခရူးစ်သင်္ဘောကြီးပေါ်ကနေလူ1300လောက်ကိုကယ်တင်နိုင်ရေးအတွက်ကယ်ဆယ်ရေးလုပ်သားတွေအပူတပြင်းဆောင်ရွက်နေကြပါတယ်။ပင်လယ်မှာလေတိုက်နှုန်းတစ်နာရီ80ကီလိုမီတာတိုက်နေပြီးရေလိုင်းတွေက10မီတာလောက်မြင့်တက်တဲ့အခြေအနေကြုံနေတဲ့ဂျာကကယ်ဆယ်ရေးတွေဆောင်ရွက်နေတာပါ။လေတွေထန်နေတဲ့ဂျာကပဲရဟတ်ယာဉ်တွေသုံးပြီးလေကြောင်းကနေလူတွေကိုကယ်တင်ပေးနေပါတယ်။ခရူးစ်သင်္ဘောကြီး Viking Sky ဟာမနေ့စနေနေ့နေ့လယ်ပိုင်းကအင်ဂျင်ဆက်ပြဿနာပေါ်ခဲ့ပြီးတဲ့နောက်တင်မော့ကပ္ပတိန်ကအရေးပေါ်ကယ်တင်မှုအကြောင်းကြားခဲ့တာပါ။တင်မော့အင်ဂျင်၄လုံးနဲ့က၃လုံးပြန်လည်လေပတ်ခဲ့ပြီးတဲ့နောက်တွန်းတင်မော့အကူအညီနဲ့တဖြည်းဖြည်းချင်းကန့်ကွက်ဖို့ကြိုးစားနေပါတယ်။တစ်ချိန်တည်းမှာပဲခီးသည်တွေကိုဘေးလွရာရောက်အောင်ကူညီကယ်ထုတ်ပေးနေစေလဲဖြစ်ပါတယ်။ခီးသည်အများစုကဗြိတိန်နဲ့အမေရိကန်လူမျိုးတွေဖြစ်ကြပါတယ်။
တရုတ်နိုင်ငံအနေနဲ့နိုင်ငံခြားကုမ္ပဏီတွေကိုဈေးကွက်တွေချဲ့ထန်သွားမယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ဟန်ဇန်းကပြောလိုက်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်မာမှုဖြည်းဖြည်းချင်းရော့ချလာနေပြီးတော့တရုတ်နိုင်ငံရဲ့စီးပွားရေးဟာနိုင်ငံခြားကုမ္ပဏီတွေအပေါ်မှာလည်းတရားမဝင်ဈေးကွက်ထိန်းချုပ်တာတွေလုပ်နေတယ်လို့ပြောနေချိန်မှာပဲဒုတိယဝန်ကြီးချုပ်ကအဲ့လိုပြောလိုက်တာပါ။ကိုယ်ကျိုးစီးပွားကိုကာကွယ်တာတွေတစ်ဖက်သက်လှုပ်ဆောင်တာတွေရှိနေပေမဲ့လည်းတရုတ်နိုင်ငံအနေနဲ့စီးပွားရေးတကားတွေကိုပြန်ဖွင့်ပြီးတော့ပြည်ရင်ပြောင်းလဲရေးလှုပ်ဆောင်နေတာတွေကိုရပ်တန့်သွားမှာမဟုတ်ဘူးလို့ဒူဝင်ကြီးချုပ်ဟန်ဆန်းကပေကျင်းမြို့မှာနှစ်စဉ်ကျင်းပတဲ့ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ဖွံ့ဖြိုးအခမ်းအနားမှာပြောကြားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့ကုန်သွယ်ကုန်တွေကိုရှော့ချပြီးတော့ညနာမှုပိုင်းခွဲအကာအကွယ်ပေးမှုတွေပိုကောင်းအောင်လုပ်ဖို့နဲ့အစိုးရတင်တာခေါ်ယူတဲ့ကိစ္စတွေနဲ့တခြားကိစ္စတွေမှာပြည်တွင်းပြည်ပကုမ္ပဏီတွေကြားမှာမျက်မျက်တတလှုပ်ဆောင်သွားမယ်လို့လည်းသူကကတိပေးလိုက်ပါတယ်။အခုလအစောပိုင်းကတရုတ်နိုင်ငံရဲ့ဥတီပြဌာန်းသူတွေကအမေရိကန်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲကိုအဆုံးသတ်နိုင်ဖို့ကူညီတဲ့အနေနဲ့ဥပဒေတရက်ကိုထောက်ခံအတည်ပြုခဲ့ကြပါတယ်။အဲ့ဒီဥပဒေရတရုတ်အာဏာပိုင်တွေအနေနဲ့နိုင်ငံခြားကုမ္ပဏီတွေကိုနှီးပညာတွေလွှဲပြောင်းပေးဖို့အတွက် PR တွေပေးတာတွေမလုပ်ဖို့ကိုလည်းပြောထားတာဖြစ်ပါတယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ရဲ့2016သမ္မတရွေးကောက်ပွဲမင်းဆွေစည်းရုံးမှုအတွင်းရုရှားဂျာဝင်နှောက်ယှက်ပတ်သက်ခဲ့မှုရှိသလားဆိုတာစုံစမ်းစစ်ဆေးနေတာတွေအဆုံးသတ်တော်မှာဖြစ်ပါတယ်။ဒီကိစ္စတွေကိုစုံစမ်းနေတဲ့စုံစမ်းစစ်ဆေးမှု Robert Mueller ကသူ့ရဲ့လျှို့ဝှက်အစီရင်ခံစာကို American ရှေ့နေချုပ် William Barr ကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ New York, Virginia နဲ့ Washington DC မှာရှိတဲ့တရားရုံးတွေကအစိုးရရှင်တွေကလည်းဒီအစီရင်ခံစာကနေပေါ်ထွက်လာနိုင်တဲ့နောက်ဆက်တွဲဂွင်းဆက်ကိစ္စရပ်တွေအပေါ်ဆက်လက်စုံစမ်းနေပါတယ်။သမ္မတထရမ့်ရဲ့ဘဏ္ဍာငွေကြေးအပါအဝင်ရုရှားနဲ့ပတ်သက်ဆက်ဆက်နိုင်ခြင်းရှိတာတွေအပြင်တခြားကိစ္စတွေနဲ့ပတ်သက်လို့လည်းအထက်နဲ့အောက်လွှတ်တော်အတွင်းစုံစမ်းမှုတွေကိုဇက်တိုက်လှုပ်ဆောင်နေတာပါ။ဒီလိုစုံစမ်းမှုတွေထဲမှာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလငွေကြေးသုံးဆွဲမှုစည်းကမ်းတွေဖောက်ဖျက်ခဲ့မှုရှိမရှိသမ္မတကျန်းသစ္စာကျင်းစုပွဲရန်ပုံငွေသုံးဆွဲမှုသမ္မတထရမ့်မဲဆွယ်စည်းရုံးရေးအဖွဲ့ဥက္ကဋ္ဌဟောင်းဖောမန်နဖော့ဒ်ရဲ့ငွေကြေးမတမာမှုတွေနဲ့အင်ယာချင်းငွေတွေအပေါ်လိမ်လည်မှုစတဲ့ကိစ္စရပ်တွေအပြင်တခြားကိစ္စရပ်များစွာပါဝင်ပါတယ်။ဒါကြောင့်စုံစမ်းစစ်ဆေးမှု Robert Mueller ရဲ့အစီရင်ခံစာကနောက်ဆက်တွဲဂွင်းဆက်ပြဿနာတွေထပ်ပြီးတော့ပေါ်ပေါက်လာနိုင်တယ်လို့သုံးသပ်ကြပါတယ်။
ဆီးရီးယားနိုင်ငံမှာ ISJ ခြေကုပ်တည်ထောင်ခဲ့တဲ့ကာလီဖိတ်ကိုခြေမုံနိုင်လိုက်ပြီလို့အမေရိကန်ကြောတောင်နောက်ခံပြုမဟာမိတ်တွေကကြေညာလိုက်ပါတယ်။ ISJ ကိုလေကြောင်းကနေအချီးကျယ်ခြေမုံတိုက်ခိုက်ပြီးတဲ့နောက် ISJ တပ်ဖွဲ့တွေကိုအခုလိုခြေမုံနိုင်လိုက်တာဖြစ်တယ်လို့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ပြောခွင့်ရ မတ်လုံခူဘာနီကကြီးညာပါတယ်ဒါပေမဲ့လည်းနောက်ထပ်တိုက်ပွဲတွေထပ်ပြီးတော့ဖြစ်လာနိုင်သေးတယ်ဆိုပြီးတော့လည်းသူကသတိပေးလိုက်ပါတယ် IS အဖွဲ့တွေကိုတိုက်ခိုက်ချေမှုနိုင်ခဲ့ပြီးတော့ဘာဂုစ်ခြေသားမှာသူတို့နောက်ဆုံးထိန်းချုပ်ထားတဲ့နယ်မြေကိုလည်းသိမ်းပိုက်နိုင်လိုက်ပြီဖြစ်တယ်လို့ SDF အဖွဲ့ရဲ့ညွန်ကြားရေးမှူးချုပ်ခူဘာနီကဒီအောင်ပွဲရဂုံပြုခန္ဓာထွင်းမှာပြောခဲ့တာပါစီးရီးယားအရှေ့မြောက်ပိုင်းဘာဂုစ်မြို့ကနေရာတချို့ဟာ IS တို့ထိန်းချုပ်ထားတဲ့နောက်ဆုံးနေရာတွေဖြစ်ပါတယ်။ American ဦးဆောင်တဲ့ညောင်မောင်းတပ်ဖွဲ့တွေက IS တို့ရဲ့လက်ကျန်ဒေသကိုပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုအသစ်တစ်သုံးထိုးစစ်ဆင်ပြီးဂျာဇာရီနေနောင်ပိုင်းနဲ့တောက်ကြနေမနဲ့အစောပိုင်းတွေမှာ IS တို့ထိန်းချုပ်မှုတွေညောင်းနေလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
တင်းငွေနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာလေးထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကဒုက္ခသည်တွေအရေးနဲ့စားပါမယ်ရှင်ရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကိုင်တပ် AA နဲ့မြမအစိုးရတပ်တို့ကြားစစ်ရေးတင်းမာမှုတွေကြောင့်မြို့ခမီအပါအဝင်ရခိုင်ဒေသခံတိုင်းရင်းသားတွေစစ်ဘေးတိမ်းရှောင်နေကြရတာဟာ2000ကျော်သွားပြီဖြစ်ပါတယ်စစ်ဖြစ်နေလို့အလားတူရသေးတောင်နဲ့ဘူးသီးတောင်ကမွတ်စလင်ကျေးရွာသားတွေအပေါ်စစ်ဆေးမှုနဲ့လုံခြုံရေးတင်းကျပ်တဲ့အတွက်သွာလာရေးနေထိုင်စားတောက်ရေးစိုးရိမ်နေကြရတဲ့အနေအထားဖြစ်နေတယ်လို့ဒေသခံမွတ်စလင်တဦးကလည်းပြောပါတယ်။ရခိုင်ပြည်နယ်အတွင်းရဲစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်ရဲစခန်းအချို့ဘေးလွတ်ရာကိုပြောင်းရွှေ့သွားတာကျေးရွာအုပ်ချုပ်မှုတွေပါနှုတ်ထွက်ကုန်ကြတာတွေကြောင့်ဒေသအုပ်ချုပ်ရေးရန်တရာလည်းပြက်ရွံ့နေတယ်လို့ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အပြစ်အဆုံကိုတော့မဆုမောင်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာလို့စစ်ဘေးဒဏ်သင့်နေတဲ့ရခိုင်ပြည်နယ်အတွင်းမြောက်ဦးကြောက်တော်မင်းပြားဘူးတီတောင်ရသေးတောင်နဲ့ပုံနှကျွန်းမြို့နယ်6မြို့နယ်ကယာယီစစ်ပြေးစစ်ဆောင်ဒုက္ခသည်စခန်းပေါင်း33ခုအပါအဝင်စစ်ဖြစ်ပွားရာနေရာတွေကကျေးရွာတွေထဲမှာပဲဘေးလူရာကိုတိမ်းရှောင်နေကြရတဲ့ဒုက္ခသည်စုစုပေါင်းဆိုရင်အခုနောက်ဆုံးအချိန်အထိ2000ကျော်သွားပြီဖြစ်တယ်လို့စစ်ဆောင်စခန်းနေအထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကပြောပါတယ်ဒေသခံမျိုးခမီနဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုအများစုပါဝင်တဲ့စစ်ဆောင်ဒုက္ခသည်တွေဟာဒီကနေ့အထိကိုစစ်ဆောင်စခန်းနေစီကိုခိုလုံလာနေကြတုံးပဲလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကကိုစောစောထွန်းကနောက်ဆုံးအခြေအနေအခုလိုပြောပြပါတယ်
မင်းပြပါဘူးပေါ့နော်မင်းနဲ့ဆောင်မျိုးနေမှာတစ်ခဲတုံးဆဲတုံးခုရှိရဲအဲ့ဒီမှာလူဦးရေက14,000နဲ့400ကျော်ရှိပါတယ်မှာကပွေးကျမပိမိနေကြတဲ့ဒေသက6,000နဲ့80ရှိပါတယ်မှာအကုန်လုံးစုစုပေါင်းဆိုလို့ရှိရင်14,480ကျော်အမိန့်ကျဆုံးရှိပါတယ်ဒီတပည့်စီရဲတော့အပြင်မှာတော့ရခိုင်ဒုက္ခသည်တွေအများဆုံးဖြစ်လာပါတယ်ခမိန်နဲ့မြို့ကများတာပေါ့လေဒါပေမဲ့ဒီတပည့်စီရဲအပြင်မှာဒီမြောက်မြို့အပါဝင်ဒီကြည့်ရောတချို့မှာဒီပဲစီတစ်ခါတည်းနဲ့ဒီအရေးသားတွေကိုပဲစီတစ်ခါတည်းများတဲ့ခါကျတော့ထုတ်ပြကြတဲ့ခါမှာရခိုင်ဒုက္ခသည်တွေများလာပါတယ်ဒီတပည့်အပြင်မှာကိုရခိုင်ဒုက္ခသည်အရေးတွေကကွန်ထောင်တော့ဖြစ်လာပါတယ်မ
စစ်ဘေးရှောင်နေကြရချိန်မှာပဲကြေးရွာတွေတဲ့အထိလုံခြုံရေးတပ်တွေဘက်ကဝင်ရောက်စစ်ဆေးမေးမြန်းမှုတွေရှိတာကြောင့်လုံခြုံရေးစိုးရိမ်နေရတဲ့အနေအထားဖြစ်တယ်လို့ရက်ကွက်ကြေးရွာတွေထဲမှာအုပ်ချုပ်ရေးယိုယွင်းပျက်စီးနေတယ်လို့ဖြစ်တာကြောင့်ရွာသူရွာသားတွေဟာကိုယ်လုံခြုံရေးကိုတာဝန်ယူနေရတဲ့အနေအထားဖြစ်တယ်လို့ကိုစောစောထွန်းကပြောပြပါတယ
်အုပ်ချုပ်ရေးစနစ်ကကြေးရွာတွေမှာပြဲတယ်လို့ဖြစ်နေတာပေါ့နော်ဘာမှမရှိကြတော့ဘူးလူတွေကကိုယ်လုံးသွင်းကိုကိုယ့်ကိုယ်ပဲကူယူဆိုင်နေကြပါတယ်တချို့ကြည့်ရတယ်မှာတော့ဒီရွာမှာရှိနေတဲ့ဒီလူကြီးပိုက်တွေကဦးစီးပြီးတော့မှရောသားတွေကိုဆူဆဲပြီးတော့ဒီလုံခြုံရေးအစီအစဉ်မျိုးတွေကိုတော့သူတို့နားလည်သူတို့လွှတ်ပြကြတော့ကြောက်ကြပါတယ်ဒီအုပ်ချုပ်ရေးမှုတွေကိုယ်တိုင်ကဘေးကိုဘသူ့ကိုကြောက်လို့ကြောက်မှမသိဘူးပေါ့လေဟိုစစ်တပ်ကဖမ်းဆီးတာကိုကြောက်သေးဟာလေးရှိတယ်အဲတချို့ဒီနေနဲ့ကိုင်ကိုကြောက်သေးလူတွေနဲ့ပြောနေကြတာပါပဲအဲဒီကြားထဲမှာဒီဒီကြေးတဲ့နေကိုတရေခါကြတော့ပို့ဆိုတာပေါ့ဗျာအခုဆိုရင်ဒီကြေးရော်တွေမှာဒီကြေးတဲ့နေကိုဒီမျိုးပေါ်တွေကိုရွှေလိုက်တဲ့ခါကြတော့အဆိုးရဲ့စီစဉ်ကမရှိတော့ဘူးမရှိတဲ့ခါမှာအဒီပေါ်မှာပြည်နယ်အစိုးရကိုဟိုကျွန်တော်တို့ကဒီကြေးတဲ့နေကိုပုံမှန်နဲ့ထားပါဆိုပြီးလည်းပြောလို့မရဘူးဒါလည်းပဲသူတို့လူချင်းအရာသူတို့မှာတဲတော်စီစဉ်ရဲ့အပိုင်းဖြစ်တာပေါ့
အရင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တော့ကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမတိမ်းရှောင်နိုင်ပဲနဲ့မွတ်စလင်ကြီးရွာတွေထဲမှာပဲလူအနည်းငယ်သာကြံ့ရစ်ခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ကြီးရွာသားတွေမှာလည်းအခုလိုမျိုးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့စစ်တပ်တို့ကြားဆစ်ဖြစ်နေလို့မိုင်းဒဏ်ထိသူတွေလည်းရှိသလိုလုံခြုံရေးကအထူးစိုးရိမ်နေကြလို့တွာလာရေးနဲ့နေထိုင်စားသောက်ရေးအတော်လေးအခက်တွေ့နေကြရတယ်လို့မြို့သ တကြီးကျေးရွာသားရိုဟင်ဂျာမွတ်စလင်တူဖြစ်တဲ့ဥလာထွန်းကအခြေအနေကိုပြောပြပါတယ
်။မြေပြည်မှာကြတော့ကျွန်တော်ရိုဟင်ဂျာတွေကြတော့ပူပြီးတော့ဒုက္ခရောက်တာပေါ့နော်။ဒီတိတောင်နဲ့ရေတိတောင်ဘက်မှာတော်တော်လေးကလူတွေကဒုက္ခရောက်နေကြတယ်။အဲ့ဘက်မှာသူတို့ကဟိုအီအီကလေးကြောက်ရတယ်။တစ်ဖက်မှာကြတော့ဒီစစ်တဲကလေးကြောက်ရတယ်ဆိုတော့ကျွန်တော်လူတွေကအရင်ကတည်းကအတော်လာပြီလေတိတ်ပြီးတော့ဟိုလွတ်လွတ်လပ်လပ်မရှိတာအခါကြတော့အခုကတကယ်လေးဖြစ်နေရဲဆိုတော့ကျွန်တော်လူတွေကြတော့နေပက်မှာတော်တော်လေးကိုဒုက္ခရောက်နေကြတယ်ဒီသူတို့အေးနဲ့ပြနေတဲ့ဟာမှာကြတော့ဟိုနှစ်ဖက်စလုံးကနေသူတို့မိုင်းတွေတောင်းတာရှိတယ်အဲမိုင်းတွေနှီးပြီးတော့ကျွန်တော်လူတွေဆုံးသွားတာလည်းရှိတယ်သူကစားဝေးနေရတာစလုံးဝကိုအဆင်ပြေဘူးပေါ့နော်အရင်လိုဟိုဟိုဘက်ကိုကိုယ်တော်ဘူးလေပြင်မလေဘူးသူကနေဇက်ကိုတော်တော်လေးကိုတင်းတင်းကျပ်ကျပ်ကိုအဆုံးတွေရှားထားတယ်ဆိုတော့လုံးဝကိုလူတွေမကုနိုင်ဘူးကျွန်တော်လူတွေကချမ်းမာရေးနဲ့တော်တော်လေးကိုဒုက္ခရောက်နေတယ်ဒီမှာဆရာဝန်တွေကလည်းမြို့ပေါ်လောက်မှပဲရှိတယ်ဥစရာနေရာမရှိဘူးကြားစရာစိတ်ကင်းမရှိဘူးဆိုတော့အဲ့လိုချမ်းမာရေးအကျံနေနဲ့အသက်တွေဆုံးရှုံးနေရတာလို့ကျွန်တော်နေစဉ်များများကိုမြင်နေရတယ်
အကြက်တဲစိန်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွက်နိုင်ငံတော်သမ္မတရုံးဘက်ကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီကိုဖွဲ့စည်းပေးခဲ့ပေမဲ့လို့ကော်မတီဝင်တချို့တောင်သူတို့ပါဝင်နေမှမသိတာကြောင့်အစိုးရရဲ့တည်ငြိမ်ချမ်းရေးလှုပ်ဆောင်ချက်အပေါ်မှာအမှန်တကယ်တည်ငြိမ်အောင်လှုပ်ဆောင်နိုင်မှာမလားဆိုတာကိုလည်းမေးခွန်းထုတ်နေကြပါတယ်ရှင
်။မဆုမောင်ပြောပြခဲ့တာပါရှင်။အခုမြမနယ်ဘွားတွေပါဝင်ရောက်ရွေးခန့်ကြတဲ့ထိုင်းနိုင်ငံရွေးကောက်ပွဲအကြောင်းကိုပြောပြမှာပါ။ထိုင်းနိုင်ငံမှာဒီနေ့မတ်လ24ရက်တနင်္ဂနွေနေ့ကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာမြန်မာနယ်ဘွားတိုင်းရင်းသားအတော်များများမဲပေးခဲ့ကြသလိုကရင်နီနဲ့ရှမ်းနယ်ဘွားတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေလည်းရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။နိုင်ငံသားတယောက်ရဲ့အခွင့်အရေးကိုကြဲကြဲပြန့်ပြန့်အသိပညာပေးထားတာကြောင့်လည်းနယ်စပ်မှာနေကြတဲ့တိုင်းရင်းသားမျိုးနွယ်စုတွေကအရင်ရွေးကောက်ပွဲတွေထက်ပိုပြီးမဲထည့်ရမှာပါဝင်လာခဲ့ကြတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာ2014ခုနှစ်ကဆီအာနာသိမ်းပြီးတဲ့နောက်9နှစ်အကြာမတ်လ24ရက်နေ့မှာပထမဦးဆုံးအကြိမ်ဖြစ်ကျင်းပပြီးတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့စည်ရင်းအရပါတီပေါင်း80ကျော်ရှိပြီးလွှတ်တော်အမတ်ပေါင်း2000ကျော်ကပါတီတွေကိုစားဝင်ရောက်ရှင်ပြိုင်ကြတာလည်းဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ရှမ်းကရင်မွန်ပြည်နယ်တွေနဲ့နီးစပ်တဲ့နေရာတွေမှာတော့တောင်ပေါ်တိုင်းရင်းသားမျိုးနွယ်စုတွေပါဝင်ရောက်ရှင်ပြိုင်ကြတာမို့မဲပေးတာတွေလည်းရှိနေတာပါ။ရှမ်းနယ်ဇက်ကအခြေအနေကိုတော့ရှမ်းသတင်းစီရင်အက်ဒီတာချုပ်ဦးဆိုင်မင်းကအခုလိုပြောပြပါဗျ။
ဒီထိုင်းနိုင်ငံထဲမှာကြတော့ဒီလိုဒီထိုင်းနိုင်ငံမြောက်ပိုင်းမှာမျိုးနွယ်စု9ခုတက်မှတ်ထားပါတယ်။အဲ့ဒီမျိုးနွယ်စု9ခုမှာရှမ်းပါမယ်၊လာဟုပါမယ်၊လူရှုပါမယ်။နောက်ပြီးမုံပေါ့နော်။မုံထိုင်းကမုံလို့ခေါ်တယ်ကျွန်တော်တို့ဒီဆမာရီယာမြောင်ကြီးလူမျိုးလို့ခေါ်တယ်ဒီလိုပလောင်တအားငယ်ပါတယ်။အဲ့ဒီလိုပါမယ်။အားလုံးမျိုးနွယ်စု9ခုပါပါတယ်။
ကရင်ရှမ်းကရင်ဒီစတဲ့မြမနယ်ဘွားထိုင်းနိုင်ငံသားလွှတ်တော်ကိုယ်စားလှယ်တွေလည်းဝင်ပြိုင်ကြတာမို့တောင်ပေါ်တိုင်းရင်းသားမျိုးနွယ်စုတွေအများအပြားရှိတဲ့ထိုင်းမြောက်ပိုင်းမှာတော့အသိပညာပေးမှုတွေများတဲ့အတွက်အရင်ရွေးကောက်ပွဲတွေထက်မဲထဲတာတွေပိုများတာတွေ့ရတယ်ဆိုပြီးဦးဆိုင်မင်းကဆက်ပြောပြပါတယ
်။ရှမ်းမျိုးနွယ်ထိုင်းနိုင်ငံသားတွေကတော်တော်များများကမဲတော့ထည့်ကြပါတယ်ဒီလိုမျိုး။အဲ့ဒီချင်းနိုင်ခရိုင်ထဲမှာလည်းဒီပြည်သူ့တော်အမှဝန်ကြိုင်တဲ့လူတယောက်ရှိတယ်။နာမည်ကြီးတဲ့ပါတီထဲမှာမပါဘူးနဲ့ရှမ်းတွေကြတော့သူ့ကိုတူတူခြားခြားရှမ်းလို့နဲ့စီအင်းရေးဆင်းတော့ရှမ်းတွေထောက်ခံမဲတွေတော့ရကြလိမ့်မယ်လို့တော့ထင်ပါတယ်။ရှမ်းမြို့သားဆစ်ပါတာနဲ့ဒီထိုင်းနိုင်ငံသားရပါလို့ရှမ်းသူကဒီဖန်မြို့နယ်ထဲမှာဝင်ပြိုင်တာဒီချင်းမိုက်ခရိုင်ထဲမှာပဲဒီကရင်မြို့သားတယောက်လည်းဝင်ပြေးတာလေရှိကရင်မြို့သားတူကရင်ကြီးပေါ့နော်ဒီဒီမှာဆမာပြီးမှကြတော့ကြရပေါ့နော်ဒါနဲ့ဒီထဲမှာကြတော့ကရင်နဲ့ကရင်ကြီးကတမျိုးမျိုးနဲ့သူတစ်ခုပဲတတ်မှတ်ထားတော့ဒီကကရင်မြို့လည်းခေါ်ကြတယ
်
တယောက်ဝင်ပြိုင်တာလေရှိဒီဘုတ်ကအမြင်ပြိုင်တယ်ကရင်ကရှမ်းကြတော့ဗာဒီကမြင်ပြိုင
်ထိုင်းနယ်စပ်တက်ခရိုင်ထဲမှာတော့ကရင်များစုရှိပြီးအရင်ရွေးကောက်ပွဲတွေထက်အဲ့ဒီနေရာမှာလဲကရင်လူမျိုးတွေကမဲထဲတာတွေပိုများလာတယ်လို့လဲကိုယ်တိုင်မဲထဲခဲ့တဲ့ကရင်တိုင်းရင်းသားစောဖိုးစီကပြောပြပါဗျ။အ
ဲကရင်တိုင်းရင်းသားတို့ကလည်းမဲလာထဲတာအရင်ကထက်ပိုများလာတယ်။ဘာကြောင့်လဲဆိုတော့မဲမဲထက်ခဲ့လို့ရှိရင်သူတို့အခွင့်အရေးဆက်ဆုံးမှုရှိတယ်။ကရင်ရွာထဲမှာလူတွေကကြိုက်တယ်။ဟိုလူကြီးကိုတင်မြောက်မယ်၊ရက်ွက်လူကြီးကိုချေရော့လူကြီးတင်မြောက်မယ်၊အုပ်ထပ်တင်မြောက်မယ်ဆိုရင်သူကမဲမထက်ခဲ့ဘူးဆိုရင်သူကမှတ်တမ်းရှိတယ်လည်းမကြီး။သူကမဲမထက်ခဲ့ဘူးဆိုရင်သူကရွာလူကြီးလုံးလုံးမရဘူး။သူကအပြင်အဲ့ဒါဆက်ဆုံး။ဘယ်တော့မှသူ့ကိုတိုင်းနေကြိုက်နေ။သူကမဲမထက်ခဲ့ဘူးအဲ့ဒီလူကအဲ့ဒါပြဲတယ်။ဆိုတော့အရင်ကထက်အရင်ကဆိုရင်အရက်တရာမှာ40ထက် က်တယ်အခုဆိုရင်တော့90ကျင်းတော့ထက်တယ်ပေါ့များလာတော့ပါစိတ်ဝင်စားမှုပိုများလာတော့
2011ခုနှစ်မှာရွေးကောက်ပွဲပြီးကြတဲ့က၈နှစ်ကြာမှရွေးကောက်ပွဲကိုပြန်လုပ်ပြီးကြတာဖြစ်ပါတယ်ထိုင်းနိုင်ငံအတွင်းမှာနိုင်ငံရေးပြဿနာတွေရှုပ်ထွေးမှုတွေပါတီတွေအားပြိုင်မှုတွေဖြစ်ပြီးထိန်းချုပ်ဖို့အတွက်ခက်ခဲနေချိန်2014ခုနှစ်မှာစစ်တပ်ကအာဏာသိမ်းခဲ့ပါတယ်အာဏာသိမ်းစစ်အစိုးရက9နှစ်ကြာမှာတော့2019ခုနှစ်မှာရွေးကောက်ပွဲကိုတရားဝင်ပြန်လုပ်ပေးခဲ့တာပါဒီထဲမှာစစ်တပ်ကခေါင်းဆောင်တွေပါဝင်တဲ့ပါတီလဲဝင်ရောက်ရှင်ပြန်ခဲ့ပါတယ်ရှင
်မအေးအေးမှပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတွေကိုလှည့်ပေးပါရစေရှင်အမေရိကန်တက္ကသိုလ်ကောလိပ်တွေအနေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးဖို့ထပ်ပြီးအတည်ပြုမလားဒါမှမဟုတ်ဗဟိုအစိုးရရဲ့ထောက်ပံ့ခြင်းအဖြတ်ခံမလားဆိုတော့အုပ်ချုပ်ရေးဆိုင်ရာအမိန့်တရက်ကိုသမ္မတထရမ့်ကလက်မှတ်ထိုးလိုက်ပါတယ်ဒီအမိန့်က Liberal Wardy အများစုပညာသင်ကြားနေတဲ့ကျောင်းတွေမှာသူတို့ရဲ့အတန်တွေပိတ်ပင်ခံနေရတယ်လို့ပြောနေတဲ့ Conservative Wardy တွေကိုထောက်ခံတဲ့လက္ခဏာတရက်ဖြစ်ပါတယ်ဒါပေမဲ့လည်းလူမှုလွတ်လပ်ခွင့်လှုပ်ရှားရရှိရေးလှုပ်ရှားသူတွေကတော့ဒါဟာနိုင်ငံရေးအရာရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာဖြစ်ပြီးတဲ့လို့စိုးရိမ်နေကြပြီးသမ္မတထရမ့်ကိုယ်တိုင်ကလွတ်လပ်စွာပြောဆိုခွင့်ပေါ်တိုက်ခိုက်ပြောဆိုနေတာတွေနဲ့လည်းစန့်ကျင်ဘက်ဖြစ်နေတယ်လို့မြင်နေကြပါတယ်။အင်ပီရိုသတင်းတောက်ပက်စီဝီတာကူဆော့ဆွာရာရဲ့သတင်းပေးပို့ထားချက်ကိုကိုရန်နိုင်ကပြောပြမှာပါရှင်။
2019ခုနှစ်နောက်ပိုင်းကဘာကလေးကကယ်လီဖိုးနီးယားတက္ကသိုလ်မှာဆန္ဒပြပွဲတွေအကြမ်းဖက်တဲ့တီဖြစ်လာပြီးတဲ့နောက်မှာကျောင်းအာရာဘိုင်ဒီဘက်ကလည်းလက်ရသွန်ဝါဒီတွေရဲ့ဟော်ပြောပွဲတွေကိုဖျက်ပစ်ခဲ့တဲ့အတွက်သမ္မတထရမ့်ကဘောအစိုးရကပေးနေတဲ့အထောက်ပံ့တွေကိုပြန်ရုပ်သိမ်းမယ်ဆိုပြီးတော့ချင်းကြောက်ခဲ့ပါတယ်။အဲ့ဒီတက္ကသိုလ်နယ်မြေအတွင်း Conservative Wardy တက်ကြောက်လှုပ်ရှားသူတို့ကစီယုံရေးစင်းနေတော့မှမျက်နှာကိုလက်သီးနဲ့ထိုးခံခဲ့ရပါတယ်။သမ္မတထရမ့်ဟာအခုလအစောပိုင်းကကျင်းပခဲ့တဲ့ Conservative နိုင်ငံရေးလှုပ်ဆောင်မှုညီလာခံကိုတက်ရောက်ခဲ့ပါတယ်။အဲ့မှာသမ္မတထရမ့်ကတက္ကသိုလ်ရဲ့အနေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုထောက်ခံရင်ထောက်ခံမထောက်ခံဘူးဆိုရင်ထောက်ပံ့ညီဖြတ်ခံရမယ်ဆိုတဲ့အုပ်ချုပ်ရေးအမိန့်တရက်ထုတ်ပြန်သွားဖို့ကိုကတိပေးခဲ့ပါတယ်။
If a college or university doesn't allow you to speak
တက္ကသိုလ်ရဲ့ကောလိပ်တွေအနေနဲ့ခင်ဗျားကိုပြောခွင့်မပေးဘူးဆိုရင်ကျွန်တော်တို့ကလည်းသူတို့ကိုပိုက်ဆံပေးမှာမဟုတ်ပါဘူးဒါကတိတ်ကိုရိုးရိုးရှင်းရှင်းလေးပ
ါဒီမိန်းက conservative တွေကိုထောက်ခံကြောင်ပြလိုက်တာဖြစ်တယ်လို့ရှုမြင်နေကြပါတယ် conservative တွေကတော့သူတို့ရဲ့အတန်တွေဟာ liberal တက္ကသိုလ်တွေမှာပိတ်ပင်ခံနေရတယ်လို့ပြောလိုက်ပြီးတော့တချို့တက္ကသိုလ်တွေကလည်းကျောင်းသားတွေဆန္ဒပြတာကြောင့်ပိတ်ပင်ခဲ့တာဖြစ်ပါတယ်ဒီတဲ့ကတော့များများကိုတော့လက်မှတ်ထိုးတာကိုဖိတ်ထားပြီးတော့ဒီထဲမှာကျောင်းအာဏာပိုင်တွေရဲ့နှောက်ယှက်တာကိုခံရပြီးတော့တရေသားဖျက်ချတာကိုစန့်ကျင်တဲ့တက်ကြွလှူရှားသူတူတွေပေါင်းပါတယ
် I have seen lives saved through my students for life
ကျောင်းဝင်းထဲမှာလုပ်တဲ့ကျမရဲ့ students for life လှူရှားမှုကြောင့်အသက်တွေကယ်တင်နိုင်ခဲ့တာကိုကျမတွေ့ခဲ့ရပါတယ်ဒါပေမဲ့ကျမယုံကြည်ချက်ကိုဖော်ပြဖို့လုပ်တဲ့အချိန်မှာဒီလောက်အထိရန်လုတ်ခံရလိမ့်မယ်လို့ဘယ်တော့မှကျမမတွေးမိခဲ့ပါဘူ
းအဓိကအဖြစ်တော့ဒီအမိန့်ကအမတ်တင်ဂီတာတစ်ခုဖြစ်လာခဲ့ပြီးတော့တက်ကတော်ရဲ့အနေနဲ့ဘိုးဆိုးရရဲ့ရန်ပုံငွေထောက်ပံ့ကိုရဖို့လွတ်လပ်စွာပြောဆိုခွင့်ကိုကာကွယ်ဖို့သဘောတူထားပြီးသားလည်းဖြစ်ပါတယ်လူလူလွတ်လပ်ခွင့်တက်ကြွလှူရှားသူတွေကတော့သမရဟာသူ့ရဲ့ conservative အမဂန်နယ်မြေကထောက်ခံမှုတွေရအောင်နိုင်ငံရေးရအခုလိုလုပ်တာဖြစ်တယ်ဆိုပြီးတော့စိုးရိမ်နေကြပါတယ်အခုလိုပြောတာကသမရထရမ့်ကိုယ်တိုင်လွတ်လပ်စွာပြောဆိုခွင့်အပေါ်မှာတိုက်ခိုက်ပြောဆိုနေတာနဲ့ဆန့်ကျင်နေတယ်လို့လည်းမြင်နေကြပါတယ်သမရထရမ့်ကသတင်းတွေနဲ့ပတ်သက်ပြီးသတင်းမှားတွေသတင်းတူတွေဖြစ်တယ်ဆိုပြီးတော့မကြာခဏဝေဖန်ပြောဆိုသလိုလူမျိုးရေးမညီမျှမှုကြောင့်ဘောလုံးပွဲတွေမှာနိုင်ငံတော်သချင်းအတီဆိုတော့ဒူးထောက်ပြီးဆန္ဒပြတဲ့ဘောလုံးသမားကိုလည်းအကြီးအကျယ်ဝေဖန်ခဲ့သူဖြစ်ပါတယ
် There's a hypocrisy there and again I don't think it's necessarily
အပြောသမျိုးအလုပ်သမျိုးလုပ်နေတာပါတိတ်ထူချားတယ်လို့ကျွန်မမထင်ပါဘူးဒါပေမဲ့ဒီအုပ်ချုပ်ရဲ့အမိန့်ကိုထုတ်ချင်လို့လုပ်တယ်လို့ပဲထင်ပါတယ်။ဘာကြောင့်လဲဆိုတော့သူအရင်ကပြောခဲ့တာတွေအားလုံးကလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးသူ့ရဲ့ယုံကြည်မှုကိုအမှန်တိုင်ပြောတယ်လို့မထင်ပါဘူ
း။ဒါကိုလိုက်နာလာအောင်ဆွေးရဌာနတွေအနေနဲ့ဘလို့စံနှုန်းစံထားရင်ဘလို့ပုံစံမျိုးနဲ့လှုပ်ဆောင်သွားမယ်ဆိုတာကိုတော့ဒီမိန့်မှာသတ်မှတ်ပြဌာနတာမရှိပါဘူး။
There is a danger that when it's implemented it may the political
accountable for it နေရာမှာတော့အနေရရှိပါတယ်ဒီအမိန့်ကိုအတည်ပြုပြတာမို့အတွဲကော်မတီရှင်းမောက်ကိုတင်သွင်းတဲ့အခါမှာဒီဟာရဲ့နိုင်ငံရေးရှုထောင့်တွေကိုလည်းတင်သွင်းနိုင်ခြင်းရှိပါတယ
်ဒါပေမဲ့လည်း conservative body တွေကတော့သူတို့ရဲ့လွတ်လပ်စွာပြောဆိုခွင့်တွေတိုက်ခိုက်ခံနေရတယ်လို့ပြောလာချိန်မှာတော့သမ္မတ Trump ဟာ conservative တွေရဲ့ထောက်ခံမှုကိုဆက်ရအောင်သူတို့အတွက်ဦးစားပေးလှုပ်ဆောင်သွားဖို့ဆန္ဒရှိနေတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောလိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါရှင်အခုတခါတော့ hip hop အကတင်တဲ့အကြောင်းတစ်ခုအကြောင်းကိုပြောပြပေးမှာပါ Latin ဆိုတော့အကပညာရှင် Jason Sara က Jennifer Lopez Ricky Martin စတဲ့အမှုပညာရှင်တွေပြင်တခြားကြော်ကြားသူတွေနဲ့လည်းစင်မြင့်ဖြောပြပွဲတွေမှာတွဲဖက်ဖြောပြသူဖြစ်ပါတယ်အခုသူကအကတင်တဲ့အကြောင်းဖွင့်ပြီးလူငယ်တွေစီသူ့ရဲ့ပညာတွေကိုဖြန့်ဝေပေးနေပါတယ် Maxim Moskalkov ပြပို့ထားတဲ့သတင်းကိုမှတ်မှတ်သေးအောင်ကပြောပြမှာပါရှင်
သက်30ကျော်နေပြီဖြစ်တဲ့ Jason Sarada ကအသက်5နှစ်အရွယ်ကလေးကစပြီးတော့အကကိုဝါသနာပါခဲ့သူပါအခုသူကအမေရိကတခွင်လှည့်လည်ဖျော်ဖြေသလိုလူငယ်တွေကလည်း Hip Hop အကသင်ပေးပါတယ်
I've actually honestly been dancing my whole life before I was a singer. I danced since I was 5 years old. I would do talent shows at my school.
တချင်မဆိုခင်ငငယ်ကလေးကကတာပါ။ကျောင်းမှရောအထက်တန်းကျောင်းမှရောကခဲ့ပါတယ်။ Michael Jackson, Usher, Justin Timberlake တို့ကိုလေးစားအားကြပါတယ
်။ Sarada ကလက်ရှိ Florida ပြည်နယ် Miami မြို့မှာနေပါတယ်။ဒါပေမဲ့အကတင်တန်းကျောင်းကိုတော့သူကြီးပြင်းခဲ့တဲ့ Virginia ပြည်နယ်မှာဖွင့်ထားတာပါ။
There's so many good dancers in this area that don't get the exposure that they deserve.
ဒီတဝိုက်မှာအကာကောင်းတဲ့သူတွေအများကြီးရှိပေမဲ့သူတို့မှာအခွင့်အလမ်းကောင်းကောင်းမရှိဘူးဖြစ်နေတာပါ။သူတို့က New York, LA, ဒါမှမဟုတ် Miami တို့မြို့ကြီးတွေမှာမှအကာတင်တန်းကောင်းကောင်းရှိမယ်ထင်နေကြပါတယ်။ကျွန်တော်ကဒါကိုလက်မခံပါဘူး။ Washington DC ကရုံးစိုက်တဲ့မြို့နိုင်ငံရေးပိုင်းမှာထင်ရှားတဲ့မြို့ဖြစ်တာနဲ့ဖျော်ဖြေရေးတွေအတွက်နေရာမရှိတော့ဘူးလားဗျာ။
သူရဲ့တင်တန်းကအနာဂတ်အကပညာရှင်တွေနေရာတနေရာကိုတက်လှမ်းမှုအတွက်အထောက်အကူဖြစ်မယ်လို့ဆာရဒါကမျှော်လင့်ပါတယ်။သူတင်တန်းမှာ hip hop, jazz, belly အကကစပြီးဘိုက်သားလို့အကအထိကာနီပေါင်း20အတွက်အတန်းတွေရှိပါတယ်။မကြာခဏလေးနာမည်ကျော်အကပညာရှင်တွေကိုတင်တန်းကိုဖိတ်ခေါ်ပေးပါတယ်။အကတင်မှုအတွက်ဘယ်တော့မှနောက်ကျတယ်လို့မရှိပါဘူးလို့အကတင်တန်းကြောင်းတွဲဖက်တီထောင်သူ Rana Fadol တို့ကပြောပါတယ်။
If you have talent and you're willing to practice and to put in the hard work and the time
ဝါသနာပါမယ်ပြီးတော့ကြိုးစားလေ့ကျင့်မယ်ဆိုရင် Jennifer Lopez တို့ Beyonce တို့လိုနာမည်ကျော်မှာပါမှန်ကန်တဲ့လေ့ကျင့်မှုနဲ့စိတ်ဓာတ်ခိုင်မာပြတ်သားဖို့ပဲလိုပါတယ်ကျမတို့ကအဲ့ဒီအဆင့်အထိကိုရည်ရွယ်လေ့ကျင့်ပေးပါတယ
် Sarada ရဲ့အကတင်တန်းမှာလာတင်နေကြတဲ့သူတိုင်းကတော့အကပညာနဲ့အသက်မွေးဝမ်းကြောင်းမဲ့သူတွေမဟုတ်ပါဘူးတချို့ကအပျော်လာတင်နေတာဖြစ်တယ်လို့တချို့ကလည်းမိတ်ဆွေတငယ်ချင်းတွေနဲ့တွေ့ရတဲ့အတွက်လာကြတာပါ
What's really great about all the dance classes is you get a workout while you're
ဒီအကတင်တန်းတွေမှာကရင်နဲ့လေ့ကျင့်ခံလုပ်နေရသလိုပဲဒါကိုသဘောကျတာ
Hip hop ပဲဖြစ်ဖြစ်တခြားအကပဲဖြစ်ဖြစ်သင်ယူဖို့ကဘာမှတိတ်ပြီးတော့မခက်ခဲပါဘူးဒါပေမဲ့စနစ်တကျကာတဖို့ကလေ့ကျင့်မှုနဲ့အချိန်အတိုင်းတာတခုလိုအပ်တယ်လို့ကိုယ့်ရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်ခြင်းနဲ့ဆိုရင်လေအချိန်နဲ့လုံလောက်ဝရိယစိုက်ထုတ်ဖို့လိုအပ်ပါတယ်ရှင်
မမများသစေအောင်ပြောပြခဲ့တာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွဲနွေးကံပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်ကြရမှာပါအခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမမများသစေအောင်ပြောပြပါမယ်ရှင်
ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်အာဏာသိမ်းပြီးတဲ့နောက်9နှစ်နီးပါးအကြာဒီကနေ့မတ်လ24ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပပေးခဲ့ပါတယ်။ဒီရွေးကောက်ပွဲက2014ခုနှစ်ကအာဏာသိမ်းပြီးတက်လာခဲ့တဲ့ဗိုလ်ချုပ်ကြီးပရယုတ်ချန်ဦးချန်နဲ့ဒီမိုကရေစီအင်အားစုတို့ကြားရှင်ပြန်ရမယ့်ရွေးကောက်ပွဲဖြစ်ပါတယ်။နိုင်ငံတော်မှမဲပေးခွင့်ရှိသူ50တန်းရှိပြီးလက်ရှိဝန်ကြီးချုပ်ပရယုတ်ကတော့ရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်ဒီမိုကရေစီဖော်ဆောင်ပေးမယ်လို့ဆိုထားပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကတော့တဖြည်းဖြည်းနဲ့အရှိန်မြင့်လာနေပြီးအကျိန်းနယ်ဖြစ်လာနေကြပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတရွေးကောက်ပွဲနဲ့ပါလီမန်ရွေးကောက်ပွဲတွေကိုဧပြီလ18ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုထောက်ခံတဲ့ညွန့်မောင်းပါတီတွေဘက်ကမဲဆန္ဒနဲ့ထက်ဝက်ကြော်ကိုအနိုင်ရသွားဖို့ရှိနေတယ်လို့မကြခင်ကကြောက်ယူခဲ့တဲ့လူထုစစ်တမ်းတစ်ခုကဖော်ပြနေပါတယ်။IS Islamic အစွန်းရောက်တွေနောက်ဆုံးခြေကုပ်ယူထိန်းချုပ်ထားတဲ့နေရာမှာ IS အုပ်စုကိုတရားရဂိုင်းနှုတ်နှိမ်နေနိုင်တဲ့အကြောင်းတောက်ကြန်နေမှာ American သမ္မတ Donald Trump ကကြေညာခဲ့ပြီးမကြာခင်မှာပဲမြေပြင်မှာထိုးစစ်ဆင်နေတဲ့ American ထောက်ခံပံ့ပိုးထားတဲ့တပ်ဖွဲ့ဝင်တွေကတော့ Trump ရဲ့အဆိုကိုငြင်းဆန်ခဲ့ပါတယ်။ Baghouz မြို့ကနေရာတချို့ဟာ IS တို့ထိန်းချုပ်ထားတဲ့နောက်ဆုံးနေရာဖြစ်ပါတယ်။ American ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေက IS တို့ရဲ့လက်ကျန်ဒေသကိုပိတ်မထားပြီးလေကြောင်းတိုက်ခိုက်မှုအသစ်တစ်သုတ်ထိုးစစ်ဆင်ပြီးတဲ့နောက်ကြာသပတေးနေ့နောက်ပိုင်းနဲ့တောက်ကြနေမနဲ့အစောပိုင်းမှာ IS တို့ထိန်းချုပ်မှုညှော်နေလာခဲ့တာဖြစ်ပါတယ်
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်မြသစင်အောင်ပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်စုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Boy Test Sonya ဖြစ်ပါတယ်ရှင်။ VOE ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေကို VOE ရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကို VOE Internet စာမျက်နှာ bamis.voenews.com မှာနားဆင်နိုင်ပါတယ်။အားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. Thank you.